Republican Party ပင်သမ္မတလောင်းရွှေဘွဲမှာထိတ်ဆုံးကအသားစီးရနေတဲ့သမ္မတဟောင်းတန်နဲ့ Trump ကိုရှင်းပြနိုင်မဲ့သူ့လိုယူဆထားတဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နှုတ်ထွက်သွားပါပြီ။ဒါကြောင့်ဒေသဆန်တော်ချင်းအင်ကာနေ New Hampshire ပြည်နယ်မှာကျင်းပမဲ့ Party ပင်သမ္မတလောင်းရွှေဘွဲမှာပြိုင်ဘက်တဦးတည်းသာကျန်းရှိတော့တဲ့ American သံမတ်ကြီးဟောင်း Nikki Haley အတွက် Trump ကိုရှင်းနိုင်ကြောင်းသူအနေနဲ့ပြတ်သားဖို့နောက်ဆုံးအခွင့်အလမ်းလိုသုံးသပ်ချက်တွေရှိနေပါတယ်။အမေရိကန်နိုင်ငံရေးကိုစောင့်ကြည့်နေတဲ့နယူးယောက်ကမြန်မာနယ်ပွားကိုမိုးချန်းကိုမိုက်အင်ဂျင်နိုင်ကဇွန်ကနေဆက်သွယ်မိမြန်ထားပါတယ်ရှင
်။အခုဒီ New Hampshire ပြည်နယ်မှာပေါ့နော်ဒေတာစံတော်ချင်းစုံအင်္ဂါနေပေါ့လေ။အဲ့ဒီမှာဒီ Republican Party တွင်ဒီသမ္မတလောင်းရွေးပွဲပေါ့လေ။အဲ့ဒီဟာကိုသူတို့ကျင်းပမယ့်အနေအထားမှာလက်ရှိဒီAmerican ဒီပြည်ထောင်စုတွင်တည်င်းဌာနတချို့ရဲ့လူမှုစစ်တမ်းတွေအများဆိုလို့ရှိရင် New Hampshire ပြည်နယ်မှာဒီမဲဆန္ဒရှင်90ရာခိုင်နှုန်းလောက်ကသမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံနေပြီးတော့ဂျန်နက်ဒီ39ရာခိုင်နှုန်းလောက်ကတော့ဒီ American နိုင်ငံရဲ့ဒီကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးဟောင်းဒီ Nikki Haley ကို39ရာခိုင်နှုန်းလောက်ထောက်ခံနေပေါ့နော်ဆိုတော့အဲ့တော့အခုဒီ New Hampshire ပြည်နယ်မှာကျင်းပမယ်ဒီ Republican Party တွင်သမ္မတလောင်းရွှေပွဲကိုဘယ်လိုသုံးသပ်လဲရှင
်ကျွန်တော်အနေနဲ့ကဒီ Nikki Haley ပေါ့နော် Nikki Haley အမျိုးသမီးတက်လာဖို့အတွက်မျှော်လင့်တယ်Nikki Haley တက်လာတယ်ဆိုရင် Republican Party အတွက်တင်မကဘူးရွေးကောက်ပွဲတစ်ခုလုံးအတွက်ပါတော်လေးကိုလှုပ်လှုပ်ရွရွဖြစ်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့အမေရိကမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်ဖို့အတွက်ကိုဒီမိုကရက်ကကြိုးစားခဲ့ပြီမဲ့လို့တစ်ချိန်ကပေါ့နော် Hillary Clinton နဲ့ကြိုးစားခဲ့ပြီမဲ့လို့မအောင်မြင်ခဲ့ဘူးအကြေး Republican ကဦးဆောင်ပြီးတော့တင်လိုက်နိုင်လို့ရှင်တော့ဒါတော်တော်လေးလှုပ်လှုပ်ရွရွဖြစ်သွားမယ်လို့ကျွန်တော်မျှော်လင့်တယ်အဲ့လိုမျိုးဆိုလို့ရှိရင်တော့ဒီမိုကရက်ဘက်ကလည်းပဲဒီမိုကရက်တော့မဟုတ်ဘူးပေါ့ဒီအထူးသဖြင့်ဒီကြားလူတွေပေါ့နော်အကြမ်းလူတွေ ਨੇ silent majority လို့ခေါ်ပါပေါ့နော်အဲ့ဒီ independent အနေနဲ့တော့လကောက်ဒီဒီကြားလူတွေအနေနဲ့တော့လကောက်ဒါ Nikki Haley ကိုနည်းနည်းလေး Nikki Haley အနေနဲ့ဆွဲဆောင်မှုလုပ်နိုင်တယ်လို့ကျွန်တော်ယူဆတယ်အဲ့လိုလူမျိုးတွေ
ဒီ New Hampshire ပြည်နယ်မတိုင်ခင်မှာ Iowa ပြည်နယ်မှာပြုလုပ်တဲ့ Republican Party တွင်သမ္မတလောင်းနေရွေးပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ကရှေ့ကပြေးသွားပြီးတော့ဒီ Nikki Haley ကဒါဟိုပါဒေါ်နယ်ထရန့်ထဲတော့တော်တော်လေးနည်းတယ်ပေါ့နော်အဲသူထောက်ခံမင်းတော်တော်နည်းနေရဆိုတော့အဲ့ဒီအခြေအနေရောဘယ်လိုမြင်လဲ
ဟိုဒီ Nikki Haley အနေနဲ့ကအရှင်းရှင်းပြောရရင်ပွဲဥထွက်လीနော် Iowa ဆိုတာပွဲဥထွက်မှာဘယ်လိုဖြစ်မလဲဆိုတာဟိုသူတို့တွေနဲ့ခံမှန်းချက်နေတယ်ဘာကြောင့်ခံမှန်းဆိုပြည်သားမှန်ဟိုပြည်သူတွေကလည်းပဲပြည်သားသားမှန် Republican Party ဝင်တွေကလည်းပဲမဲလာထဲကြရတာဖြစ်တဲ့အတွက်ကြောင့်ဘသူတွေကဘလောက်ကြည့်ဘလိုမျိုးမဲထဲကြမလဲဆိုတော့သူတို့တွေနဲ့ဟိုမခံမနိုင်ဘူးပေါ့နော်အချမ်းချင်းသူတို့ခံမနိုင်တာကတော့ဟလာခေါင်းဆောင်တွေပေါ့ခေါင်းဆောင်တွေအနေနဲ့ဘသူဘက်ကရက်တည်တယ်ဘလို့ရက်တည်တယ်အဲ့အဲ့ဒါမျိုးတော့ကိုယ်ပဲညှော်လင့်ပြီးတော့မှခေါင်းဆောင်ဒီခေါင်းဆောင်နဲ့သူတို့ရက်တည်တယ်ဆိုသူနောက်ကပြည်သူလူထုကတော့ပါလာမှာပဲဆိုတဲ့ညှော်လင့်ချက်လေးနဲ့ပဲသွားနေရတဲ့အနေအထားပေါ့ဆိုတော့ပွဲဥထွက်ကအဲ့ဒီမှာခမန်းချက်သွားတယ်ဆိုတော့ဒါပေမဲ့ပွဲဥထွက်ကပြီးသွားပြီနောက်တစ်ဆင့်ရောက်တဲ့ဒီ New Hampshire ပြည်နယ်ရောက်တဲ့အချိန်ကျတော့ဒါကအနေထားတစ်ခုကြာနဲ့တိလာလမ်းစာရလာလမ်းစာရလာပြီးတော့အဲ့ဒီပုံမှန်လမ်းစာကိုထပ်နှင်းလာထပ်နှင်းလာတဲ့အချိန်ကျတော့အခုဆိုရင်ဟလာဘီလီယံနာတထေးတွေက Nikki Haley ဘက်ကနေပြီးတော့မှပို့ပြီးတော့တွန်းအားတွေပေးလာတယ်ဘာကြောင့်လဲဆိုတော့သူတို့သိတယ် Donald Trump က Republican Party ရဲ့ခေါင်းဆောင်တကယ်ဟိုအော် nominate ပေါ့နော်အားလုံးကနေပြီးတော့မှသူ့ကိုဟိုတင်ပေးလိုက်ခဲ့ပြီးရှိတော့ထိုးတင်ပေးလိုက်ခဲ့ပြီးရှိတော့သူတို့ရှုံးလိုက်တယ်ဆိုတော့သူတို့သိနိုင်သူတို့ခမန်းနိုင်တယ်လို့ကျွန်တော်တော့အလိုမျိုးယူဆတယ်ပေါ့လေ
အဲ့တော့နောက်တစ်ခုကဒီ Republican Party တွင်သမ္မတလောင်းရွေးပွဲဒီမှာအဓိကတော့ဒီ Donald Trump ကိုအခုံးကြီးရှင်နိုင်မဲ့ဒီ Florida ပြည်နယ်ကအုပ်ချုပ်ရေးမှူး Ron DeSantis ကသူကအခုဆိုလို့ရှိရင်သူအခုနောက်ထပ်သမ္မတလောင်းရွေးပွဲတွေမှာသူမပါတော့ဘူးပေါ့နော်။နောက်ပြီးတော့သူက Donald Trump ကိုလည်းထောက်ခံနေဆွေးပြီးတော့သူပြောသွားတယ်။အဲ့တော့ဒီတနည်းအနေနဲ့ပေါ့နော်သူကြေညာလိုက်တော့အဲ့ဒီဟာဘလို့ရိုက်ခတ်မှုကြီးရှိနေရှင်
။ပရမတော့ဒီကျွန်တော်အမြင်မှာတော့ DeSantis က အစောပိုင်းကာလတွေမှာတော့ DeSantis အနေနဲ့အလားအလာရှိတယ်လို့ကျွန်တော်စကြည့်တယ်ပေါ့နော်။ဘာကြောင့်လဲသူ့ရဲ့ record ပညာရေး record ပေါ့သူ့ရဲ့ဒီ American တပ်မှာနော် American စစ်တပ်မှာတကယ်ကိုထူးထူးချွတ်ချွတ်ပြပြမဲမြောင်းနဲ့ဆွမ်းဆောင်ခဲ့တဲ့အဲသူ့ရဲ့တမိုင်းကြောင်းအရာကိုပေါ့နော်ဒီလူကထူးချွတ်တဲ့လူတစ်ယောက်ဖြစ်တယ်။ဒါပေမဲ့တကယ်တော့နိုင်ငံရေးကောင်းဆောင်လုပ်လာတဲ့အချိန်ကျတော့အဲ့လိုစာပေမှာထူးချွတ်ယုံနဲ့အလားတခြားအလုပ်ကိစ္စတွေမှာထူးချွတ်ယုံနဲ့လည်းမလွယ်လှဘူးနိုင်ငံရေးလောကတစ်မျိုးလीနော်ဆိုတော့အဲ့ဒီကြတော့အခုဒီနိုင်ငံလောကရောက်လာတဲ့ခြေကြတော့သူ့မှာအားနေချက်တွေချုံရင်းချက်တွေတွေ့လာရတယ်အဲအဲ့ဒီပုံမှာမူတည်ပြီးတော့မှကျွန်တော်ထင်တယ်အဲတချို့လည်းမထောက်ခံကြတော့ဘူးပေါ့သူတစ်ဖြစ်ဒီသူ့ရဲ့ပြည်နယ်ထဲမှာကိုနိုင်ပြင်ရင်သူ့မထောက်ခံကြတဲ့လူတွေလည်းများကြီးရှိတယ်အာတော့ဒီပြည်နယ်ထဲမှာလည်းပဲဒီ Republican တွေကြားထဲမှာတော်တော်များများကငကိုကလေးကသူကဒီ Donald Trump ကိုဟိုတကယ် Donald Trump မှာ Donald Trump ဆိုပြီးတော့မှဒီအဲ့ဒီအမာခိုင်းနေရာရှိတာဘူးเนาะတကယ်အမာအုပ်စုတွေရာရှိတော့သူတို့တွေကစိတ်ဆန္ဒမပြောင်းကြဘူးပေါ့เนาะအဲ့အဲ့လိုမျိုးတော့ဖြစ်တာပေါ့နောက်တစ်ခုကလည်းပဲကျွန်တော်ရှင်းတယ်ဒီ status ကိုနှိမ့်ကလည်းပဲစီယုံရင်းအာနေသွားတယ်လို့သူဟိုတနေ့ကဝန်ခံထားတာကိုကျွန်တော်တွေ့လိုက်ရတယ်